တိုင်းပြည်ထဲမှာကိုဗစ် -19 ကပ်ဘေးဒုတိယလိုင်းပေါ်ထွက်လာတာကိုချက်ချင်းရပ်တန့်စေဖို့အတွက်လျှင်မြန်ပြီးတော့အရေးပါတဲ့ခြေလှမ်းတွေကိုလှုပ်ဆောင်ဖို့အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီကတောင်းဆိုလိုက်ပါတယ်။အမေရိကန်နဲ့ဘရာဇီးပြည်နောက်ကမ္ဘာတတိယကူးစက်မှုအများဆုံးအိန္ဒိယနိုင်ငံမှာကိုဗစ် -19 ကူးစက်မှုပုံမှန်ကျဆင်းနေရကပြီးခဲ့တဲ့ရက်သက်သက်ပတ်တွေအတွင်းပြန်လည်အရှိန်မြင့်တက်လာတာဖြစ်ပါတယ်။အင်္ဂါနေ့တရက်တည်းကူးစက်သူ 19,000 နီးပါးရှိခဲ့ပြီးဒါကပြီးခဲ့တဲ့3လအတွင်းကူးစက်မှုအများဆုံးနေ့တစ်နေ့ဖြစ်ခဲ့ပါတယ်။ကျမရဲ့အရာရှိတွေကတော့ဒီလိုမြင့်တက်လာတာဟာအချို့ဥရောပနိုင်ငံတွေမှာလို့ကိုဗစ်မျိုးကွဲဗိုင်းရပ်ကြောင့်မဟုတ်ဘူးလို့ဆိုပါတယ်။လူပြစ်ကျက်နေတဲ့ဈေးတွေမှာနှာခေါင်းစည်းတက်ဖို့စီမင်းလိုက်နာမှုအားနေတာနိုင်ငံတော်ကဖျားချောင်းတွေစားသောက်ဆိုင်တွေနဲ့ရုပ်ရှင်ရုံတွေစတဲ့လူမှုအများသွားလာတဲ့နေရာတွေမှာတင်းကျပ်မှုတွေရှော့ချလိုက်တာတွေကိုကျမရဲ့အရာရှိတွေကအပြစ်ပို့ထားပါတယ်။ပြည်နယ်အနေငယ်မှာပဲကူးစက်မှုအသက်အများဆုံးတွေ့ရှိခဲ့ရပြီးအနောက်ဘက်ပြည်နယ်တစ်ခုဖြစ်တဲ့မဟာရာစရာပြည်နယ်ဟာကူးစက်မှုအသက်တွေ့ရတဲ့အဓိကပြည်နယ်တစ်ခုဖြစ်တယ်လို့ဆိုပါတယ်။မဟာရာစရာပြည်နယ်ဟာတိုင်းပြည်ရဲ့မြို့ပြနဲ့စီးပွားရေးအဖွံ့အဖြိုးဆုံးပြည်နယ်တွေထဲကတစ်ခုဖြစ်ပြီးကူးစက်မှုအသစ်တွေကိုအသက်အရွယ်20နဲ့40အကြားလှုပ်လှုပ်တဲ့အုပ်စုတွေမှာတွေ့ရများတယ်လို့မွန်ဘိုင်းမြို့ကအရာရှိတွေကပြောဆိုပါရတယ်။